ပြည်ထောင်စုငင်းငယ်ရဲ့ညီလာခံစတုတ်ထနေမှာနိုင်ငံရေးအစုအဖွဲ့အတီးတီကကောင်းစဉ်အလိုက်ဆွေးနွေးချက်တွေကိုအဆုံးသတ်လိုက်ပါတယ်။နိုင်ငံရေးကဏ္ဍကောင်းစဉ်နဲ့ဆွေးနွေးချက်အောက်မှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအစုအဖွဲ့အားလုံးကလက်ခံခဲ့ပေမဲ့လည်းပြည်ထောင်စုအဖွဲ့စီရေးကဏ္ဍမှာတော့မတူညီတဲ့အမြင်တွေကိုမှတ်တမ်းရယူထားပါတယ်။အလားတူပဲလုံခြုံရေးကဏ္ဍမှာလည်းတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမတူညီတဲ့အမြင်တွေရှိနေပြီးတော့မတူညီတာတွေကိုအပြန်အလှန်အမြင်ချင်းဖလှယ်နိုင်ခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံစတုထနေ့မှာအစိုးရလွှတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်နဲ့ပါဝင်သင့်ပါဝင်ထိုက်သူအစုအဖွဲ့တွေကကိုယ်စားလှယ်တွေဟာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးနဲ့မြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကဏ္ဍတွေကိုတင့်တော်ရာလူဦးရေလိုက်ခွဲခြားပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်နိုင်ငံရေးကဏ္ဍကိုဆွေးနွေးရမှာတော့ Federal ပြည်ထောင်စုတည်ဆောက်ရေးမူကိုပါဝင်ဆွေးနွေးတဲ့အစုအဖွဲ့အားလုံးကသဘောတူကြတယ်လို့နိုင်ငံရေးကဏ္ဍသဘာဝတည်အဖွဲ့ဝင်ရန်ကုန်တိုင်းဒေသကြီးအစိုးရရခိုင်တိုင်းဒေသကြီးရာဝန်ကြီးဦးစော်အင်းမောင်ကပြောပါတယ
်အဓိကတော့ Federal မူကိုအားလုံးကလက်ခံတယ်နောက်ပြီးတော့ပြည်နယ်ဆိုလည်းပြည်နယ်တိုင်း State ဆိုလည်း State တည်ငြိမ်သတ်မှတ်တယ်လို့လည်းပြောတယ်တချို့ကလည်းပြည်နယ်အစ်စ်တွေလည်းပေါ်လာနိုင်တယ်ပြည်နယ်အစ်စ်တွေပေါ်လာနိုင်တဲ့အတွက်အကြံဉာဏ်ပေးတာလည်းရှိပါတယ်တချို့ကလည်းပဲပြည်နယ်အစ်စ်တော်လကောက်နယ်မြေအစ်စ်တော်လကောက်တိုင်းဒေသကြီးမြို့နယ်အစ်စ်တော်လကောက်ပေါ်ထုတ်မယ်ဆိုရင်2008ဖွဲ့စည်းပုံခြေခံဥပဒေအရပဲဒါလုတ်သွားသင့်တယ်လို့လည်းတင်ပြတဲ့လူရှိပါတယ်။တိုင်းရင်းသားအဖွဲ့တစ်ဖွဲ့ကတော့စစ်ပြည်တော်မူကိုလို့တင်ပြပါတယ်။ဒါပေမဲ့တော်တော်များများကတော့စစ်ပြည်တော်မူဟာဒါတိုင်းရင်းသားစီးနှုံညီညွတ်ရေးကိုပြိုကွဲစေမယ်။ဟို EAOD တိုင်းဆိုလို့ရှိရင်ရခိုင်တွေလည်းရှိတယ်၊ကရင်တွေလည်းရှိတယ်။အဲဒါကြောင့်အဲ့လိုလည်းတင်ပြတဲ့အဖွဲ့ရှိပါတယ်။
ဒီလိုတင်ပြကြရမှာပအုပ်ပလောင်နာကဝစတဲ့ဒေသတွေကိုပြည်내ဖွဲ့စည်းဖို့တိုင်းဒေသကြီးနဲ့ပြည်내14ခုစာဗမာအပါဝင်ရှစ်ပြည်တော်သတ်မှတ်ဖို့တင်ပြတာတွေရှိနေတာဖြစ်ပါတယ်။တမရတာကိုစလေတွေကလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဖေဖော်ဝါရီပြည်တော်စုတည်ဆောက်ဖို့ဆွေးနွေးတယ်လို့တချို့ကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံအတွင်းဆွေးနွေးချက်တွေကိုအခြေခံပြီးဖွဲ့စည်းပုံကိုပြန်လည်စဉ်းစားသင့်ကြောင်းတင်ပြတာတွေရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ကိုစလေမီစုပွင့်ကပြောပါတယ
်။ LCA ကနေအခြေခံပြီးတော့ဒီအားလုံးသဘောတူရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းကတစ်ဆင့်နိုင်ငံရေးတက်တာတွေအကုန်လုံးချဆွေးနွေးမယ်။ဟိုအားရတွေချမယ်။ပြီးတော့မှအဲ့ရရှိလာတဲ့နိုင်ငံရေးရလတ်ပေါ်မူတည်ပြီးတော့ဘလိုနိုင်ငံမျိုးတိဆောက်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဖက်စည်းပုံကအစ်ရေးမလားအစ်မလားဘယ်လိုပိုင်းကိုပဲစဉ်းစားသင့်တယ်ပေါ့နော်။အခုကျတော့အဲ့ဒီ2008ဖက်စည်းပုံရဲ့ပေါင်ထဲမှာဟိုဆွေးနွေးနေရတဲ့မျိုးဖြစ်လို့ရှိရင်အဲ့လိုပေါင်ကတ်လိုက်လို့ရှိရင်ရရှိမယ်ဆိုတာမျိုးတွေလည်းသူစင်တော့ကျွန်တော်တို့ EBS တွေကလည်းအဲ့ဒီဟာလေးကိုတိကျပြန်တင်ပြနိုင်ရဲ့လေ။
နိုင်ငံရေးကဏ္ဍဆွေးနွေးပွဲအပေါ်မှာတော့ရန်ကုန်တိုင်းဒေသကြီးအစိုးရရခိုင်တိုင်းရင်းသားကြီးရဝန်ကြီးဦးစော်ရင်မောင်ကအခုလိုသုံးသပ်ပါတယ
်။ဒီနေ့ဆွေးနွေးပွဲကြီးရတာတော့အလုံးတိုင်းရင်းသားဘက်ကရောတက်တော်ဘက်ကရောအစိုးရဘက်ကရောတပ်ပြီးပြည်ထောင်စုဘက်ကရောနိုင်ငံရေးပါတီဘက်ကရောအလုံးအပြည့်စုံပေါင်းနဲ့ဆွေးနွေးတာပြရပါတယ
်။တခြားအရေးကြီးခေါင်းစဉ်တစ်ခုဖြစ်တဲ့လုံခြုံရေးကဏ္ဍဆွေးနွေးချက်မှာတော့တက်မတော်တစ်ခုတည်းသာရှိရေးကိုသဘောတူပေမဲ့တချို့အချက်အလက်တွေကိုအပြန်အလှန်မေးမြန်းရှင်းလင်းတာတွေရှိကြောင်းလုံခြုံရေးကဏ္ဍသဘာဝတည်အဖွဲ့ဝင် ABSDF ဥက္ကဋ္ဌရဲဘော်တန်ခဲကပြောပါတယ
်။တခုတည်းသောပြည်တော်စုတက်မတော်တရှိရေးကိုတော့သဘောတူရဲ့ဒါပေမဲ့ကြာတာအုပ်ချုပ်မှုအောက်မှာထားရှိရေးဆိုတာဘယ်လိုဟာမျိုးကိုဆိုလိုတာလဲပေါ့နော်။ရတအုပ်ချုပ်ဦးအောင်မှာထားမယ်ဆိုရင်တပ်မတော်မှာကွန်မန်းလေးရှုပ်ထွေးသွားမယ်ဒီလိုမျိုးဖြစ်ပြင်ပြီးစသဖြင့်တပ်မတော်ဘက်ကဟလာဟိုပြင်ပြချက်တွေရှိတယ်အဲ့ဒီတော့မှထပ်ပြီးတော့မှတချို့လူတွေကဒီ EO ဖွဲ့ရဲ့ပြင်ပြချက်တွေကိုဒါပြန်လည်ရှင်းလင်းခိုင်းတာတွေရှိတယ်နော်အဲ့ဒါမျိုးပြန်ရှင်းရတယ်နောက်တစ်ခုကတော့ဟိုဘယ်လိုကြောင့်လဲဆိုတော့တပ်မတော်ထဲမှာတိုင်းရင်းသားတွေကအချိုးကျကိုစားပြုပြီးတော့ပါဝင်နိုင်ဖို့လိုတယ်ဆိုတဲ့ကိစ္စမျိုးအဲ့ဒါဘာလို့ဆိုလိုတာလဲပေါ့နော်ဒီလိုကိစ္စတွေကိုပြန်ပြီးတော့မှနှစ်ဖက်ကြည့်လျောက်ဟိုမိကုန်းတွေကိုပြန်ပြီးတော့ရှင်းရတာပေါ့လေ
လုံခြုံရေးကဏ္ဍဆွေးနွေးပွဲမှာဘုံသဘောတူညီချက်ရရှိတာမျိုးမရှိပေမဲ့အမြင်မတူတာတွေကိုဖလှယ်နိုင်ခဲ့တယ်လို့ရဲဘော်တန်ခဲကဆက်ပြောပါတယ
်ကျွန်တော်တို့ဒီလုံခြုံရေးဆိုင်ရာအစုအဖွဲ့မှာဘုံသဘောတူညီချက်ကိုရှာဖွေနိုင်တဲ့အခြေအနေလည်းမရှိဘူးရှာဖွေဖို့လည်းကျွန်တော်တို့ဟိုလုံနိုင်တဲ့ဟိုအနေအထားလည်းမဟုတ်ဘူးအမှန်တမ်းရက်ကလည်းတူတယ်တို့တော့လည်းတေးကြတာတစ်ခုကတော့တစ်ချိန်လုံးကဟာလားတစ်ဖက်နဲ့တစ်ဖက်ဒီလိုမျိုးတောင်ပြောခွင့်မရှိတဲ့အနေအထားမှာအခုတော့အဲတက်မတော်နဲ့ဒီဟာကျွန်တော်တို့လက်နက်ကိုင်တိုင်းသားတော်လိုင်းရေးတွေရဲ့အဖွဲ့အစည်းတွေရဲ့ဈာမှာအမြင်မတူတော့လည်းပဲပုံမှန်လေးပြောပြနိုင်တဲ့အခြေအနေတစ်ခုတော့ရောက်တယ်လို့ကျွန်တော်တို့ယူဆတယ
်။မနေ့ဖန်မှာတော့အစုအဖွဲ့တစ်ခုချင်းစီကခန္ဓာကြီး900ပါဆွေးနွေးချက်တွေကိုပြန်လည်သုံးသပ်ပါဖြစ်ပါတယ်။အဲ့ဒီနောက်မှာတော့အစုအဖွဲ့အားလုံးကတူညီတဲ့အချက်တွေကိုစုစည်းပြီးဆက်လက်ဆွေးနွေးမဲ့အခြေခံမူတစ်ခုအဖြစ်ချမှတ်မှာဖြစ်ပါတယ် ဆုံးဖြတ်ချက်ချတာမျိုးတော့ရှိမှာမဟုတ်ပါဘူးဒီအခြေခံမူတွေကိုနောက်တက်လာမဲ့အစိုးရအသစ်ကိုလွှဲပြောင်းပေးအပ်သွားမှာဖြစ်ပါတယ်